နေပြည်တော်ကိုအုပ်ချုပ်ရေးမြို့တော်ဖြစ်2006ခုနှစ်ကုန်ပိုင်းလောက်ကသတ်မှတ်ပြီးတဲ့နောက်တကြံကာလဆိုရင်ဟိုတယ်ဇုံတွေမှာပဲမန္တကြီးတွေဆောက်လုပ်ခဲ့တာကြောင့်ပြင်မနာတကြံဟာစီကားမှုနှေးပါခဲ့တာဖြစ်ပါတယ်ပြင်မနာဒေသခံကိုညင်ညီအောင်ကဒီနေ့ပြင်မနာတကြံစီကားတဲ့အကြောင်းအခုလို့ပြောပါတယ
်အရင်နေ့တည်းဆိုင်အများကြီးစီလာပါတယ်အရင်နေ့တည်းကအဲဟိုတယ်ဇုံတို့ဘာတို့မှစီတာကြည့်ပါတယ်အခုဒီနေ့မှဟိုတယ်ဇုံတို့ဘာတို့မှမရှိရတဲ့ခါကျတော့ကျွန်တော်တို့ဒီပြင်မနာအနေနဲ့ဆိုရင်ပြင်မနာမျိုးထဲမှာမန္တတေလည်းပေါ်လာတယ်စီလာပါတယ်အဲမိသားစုမန္တတေလည်းကိုတက်နိုင်တဲ့လောက်လေးတွေအဲအုံးလေးလေးဗာလေးနဲ့ငပြောပင်လေးနဲ့စီကြတာလေးလည်းတွေ့မြင်ရပါတယ
်ဒီနေ့တကြံမှာနေပြည်တော်ဟိုတယ်ဆောင်က Skynet နဲ့ AC Hotel မန္တတေမရှိတော့တဲ့အတွက်ပြင်မနာမှာရေပတ်မန္တတေမိသားစုရေကစားတာတွေစတုဒီသာကျွေးမွေးတာတွေပုံများလာပါတယ်မကြီးတော့ရက်ကွက်ရာအိမ်မူးဦးစိုးမောင်ကပြင်မနာတကြံမှာရေရှားလို့ဝယ်ယူပြီးရေကစားရတဲ့အကြောင်းအခုလို့ပြောပါရယ
်ဒီမန္တန်နှစ်ခုလောက်ကတော့ရေပြည့်စုံတယ်ကျန်တဲ့ဟာလေးကတော့ရေခက်ခဲမှုနည်းနည်းရှိတယ်ကျွန်တော်ကအဲ့ဒါကိုဘယ်လိုဖြေရှင်းလဲဆိုရင်တော့ကျွန်တော်ကရေဒီကိုရှင်းမတော့ကျွန်တော်ဝယ်တာပေါ့အဲတစည်းကိုကျွန်တော်က2000ခွဲလောက်လဲကြာရင်ကြာမှာပဲအဲအဲ့ဒါမျိုးနဲ့ဝယ်ပြီးတော့ဒီမှာတန်နဲ့ထည့်ပြီးတော့ကလေးတွေပြုတ်ဖို့တည်းကျွန်တော်ကသုံးဆွဲပေးနေရတယ
်နေပြီးတော့မှမန္တကြီး18ခုရှိတဲ့အထက်ကပြင်မနာမှာ10ခုလောက်ရှိပြီးအကြီးတော်ရက်ွက်မှာတဲ့9ခုထက်မနည်းရှိနေတာဖြစ်ပါတယ်မန္တကြီးတစ်ခုဟာဆိုရင်ရေကားတစ်စီးကိုငွေကျပ်2000ခွဲနဲ့တရက်ကိုရေကား10စီးထက်မနည်းဝယ်ယူသုံးဆွဲရပါတယ်ပြင်မနာနဲ့နေပြည်တော်ဆက်သွယ်ထားတဲ့ပြင်မနာတောင်ကျိုလမ်းတစ်လျှောက်မှာလည်းမိသားစုအုံလက်မန္တအများပြားရှိနေတာတွေ့ရပါတယ်ဒီနေ့နေပြည်တော်တကြံမှာထူးခြားချက်ကတော့မြို့တော်ဝင်မန္တကိုအများပြည်သူပျော်ရွှင်နိုင်အောင်မြို့တော်ခမ်းမအပြင်ဘက်မှာစောက်လုပ်ထားတာဖြစ်ပါတယ်ခင်ဗျာ